ဒီနေ့ဒီသတိကုတ္တုအနေထားအချင်းဟိုအုံနေတာဖြစ်လို့မိမိတို့ရဲ့ခန္ဓာကိုယ်မှာဌိနမိတ်တာဆိုတာဖြစ်တတ်ပါတယ်အပြင်ဘိတ်တန်နဲ့အတွင်းအစ္ဆတ္တရုပ်တို့သည်ဆက်သွယ်မှုသဘောတရားတွေရှိနေခြင်းကြောင့်ပဟိတရဲ့ယသိဘုဒ္ဓကိုအကြောင်းခံပြီးတော့သစ္စာတ္တသံတမရှိတဲ့ရုပ်တရားတွေဟာခရိနေနဲ့မတူပဲလေးလံထိမ့်မင်းစွာဖြည့်ပြီးတော့ထိုရုပ်တရားတွေကိုရုပ်တရားတွေရဲ့အပေါ်မှာမိပြီးတော့ဖြစ်ပေါ်နေတဲ့နန္တရားတွေလည်းပဲရှင်ရှင်သက်သက်ရှိပဲနဲ့ဌိနမိတ်တာဆိုတဲ့အတိတ်ထိမ့်ထိမ့်မင်းမင်းဖြစ်နေတတ်ပါတယ်အဲ့ဒီအချိန်မှာမိမိတို့ဌိနမိတ်တာမဝင်ရအောင်ဆိုတဲ့အနေအထားလေးတွေကိုခါကိုခါဖြောင်းဖြောင်းလေးထားပြီးတော့ဣရိယာပုတ်တွေကိုရွေးချယ်တတ်ဖို့လိုအပ်ပါတယ်။ဒီတော့ဒီနေ့ဒီတရားစခန်းပွဲပြုလုပ်ခဲ့တာချင်း6ရက်မြောက်နေ့တို့ရောက်ရှိလာပြီးဖြစ်တဲ့အတွက်ယောဂီသူတော်အစဉ်အပေါင်းတို့အနေနဲ့ဒီနေ့မှာဖြစ်ပြမမြင်ကြသေးတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်ပြမြင်ဖို့ဖြစ်ပြမြင်ပြီးတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်ပြကိုမောင်းဖို့ဆိုတာနဲ့ပတ်သက်ပြီးတော့ဒီနေ့ယောဂီအသည့်တွေရောအဟောင်းပါအတွက်နှစ်ခုစလုံးပူးတွဲပြီးတော့ဟောမှာဖြစ်တဲ့အတွက်မိမိနေရာညာမိမိခန္ဓာနဲ့မိခဲ့သို့ကြိုက်တယ်ဆိုတာရွေးချယ်ပြီးတော့မှအာထုတ်တဲ့နေ့ကိုသိချနိုင်မှသာမှဖြစ်ပါတယ်ဒီတော့ကဒီနေ့ပြောမယ်အခြေခံနဲ့အာထုတ်ပြီးတဲ့ပုဂ္ဂိုလ်တွေအတွက်ပြောရမှာကဒီနေ့ဒီအနိစ္စနုပ္ပသနာဉာဏ်နဲ့ဒုက္ခနုပ္ပန္နဉာဏ်တစ်ခုစလုံးတွဲပြီးတော့အဆင့်လိုက်ဟောသွားမှာဖြစ်တယ်။တရားအလုံးဘောများအထောက်တဲ့အချိန်ခါမှာမိမိတို့ရဲ့နေတိန်နေတိန်ကြောခဲ့တဲ့မခင်၅ပါးအရှုဉာဏ်တရားနဲ့အရှုခံဆိုတဲ့ရုပ်တရားရဲ့အပေါ်မှာအစင်သဖြင့်ကြာရောက်နေဖို့အရေးအတွက်ပါလိုအပ်တယ်လေဆိုရင်ယောနိသောမနာတိကရာရှိဖို့လိုအပ်ပါလေယောနိသောမနာတိကရာဆိုတာကမာမံကံကံနှလုံးသွင်းခြင်းကိုဆိုလိုပါတယ်မာမံကံကံဆိုတာအာယုံမာရွေးချယ်တတ်ဖို့လိုအပ်ပါလေအာယုံမှာရွေးချယ်ပြီးတော့မှနှလုံးသွင်းပါမှယောနိသောမနာတိကာဖြစ်ပါတယ်အာယုံမှာကိုနှလုံးသွင်းပြီးရင်တော့အာယောနိသောမနာတိကာပဲဖြစ်ပါတယ်အာယောနိသောမနာတိကာဆိုတာမိမိတို့ရဲ့စိတ်ဟူလက်ရာတောင်းဆင်းခြင်းမရဟူတွေးဒီတွေးနိဝရဏတို့ရဲ့ချက်လက်ခံရတဲ့အတွေးမျိုးအဲ့ဒါဟာအာယောနိသောမနာတိကာနှလုံးသွင်းမလို့ဖြစ်ပေါ်လာရခြင်းပဲဖြစ်ပါလေနှလုံးသွင်းမတယ်ဆိုရင်ပညာအာယုံလေးထင်ပြီးတော့ထိုပညာရဲ့အာယုံနောက်မှာကာမိသန္တနိဝရဏပြဘာဒနိဝရဏဌိနမိတ်တနိဝရဏဩဋ္ဌိသနိဝရဏကုက္ကုသနိဝရဏဆိုပြီးတော့နိဝရဏတရား၅ပါးတွေကိုဝင်ရောက်လွန်မှုချင်တဲ့ချင်းခံရတတ်ပါလေ။အဲ့ဒီအချိန်ကကြတော့ယောဂီသူတော်စင်အပေါင်းတို့အနေနဲ့အတွေ့များတယ်ဆိုတာဖြစ်လာတတ်ပါလေ။စင်စစ်ဧကအမအဖြစ်အတွေ့များတယ်ဆိုတာနှလုံးသွင်းမလို့အတွေ့များခြင်းပဲဖြစ်ပါလေ။နှလုံးသွင်းဆိုတာကအာယောနိသောမနာတိကာရပရမအာယုံကိုနှလုံးမသွင်းဘဲနဲ့ပညာအာယုံကိုနှလုံးသွင်းမိတဲ့အတွက်ကြောင့်နေဝရဏတရားတွေကိုဝင်ရောက်လွန်မှုပြီးတော့အတွေးများနေခြင်းဖြစ်ပါလေ။အဲဒါလိုမဖြစ်ကြစေဖို့ပညာအာယုံကိုနှလုံးမသွင်းဘဲနဲ့ပရမ ပရမကိုနှလုံးသွင်းရမှာဖြစ်ပါလေ။ပရမဆိုတာကဒီနေ့မှာယုတ်ပရမနာမ်ပရမလို့မျိုးရှိတဲ့အချမ်းမှာဒီနေ့ဒီကမ္မထာဒီနေ့တိုင်ရှိကြအောင်ပြောလာခဲ့တဲ့ကမ္မထာဟာယုတ်ကမ္မထာကိုပဲဦးဇင်းတို့ဟောလာခဲ့တာဖြစ်တဲ့အတွက်ယုတ်ဆိုတဲ့ ਪਰਮ ရဲ့သဘောဓမ္မသဘောကိုအတိဉာဏ်နဲ့သမာသင်္ကပ္ပနဲ့ရှာကြည့်ရမှာဖြစ်ပါလေ။ရှာကြည့်လို့တွေးရှိလာတဲ့ပူရပဲဖြစ်ဖြစ်အေးရပဲဖြစ်ဖြစ်ညောင်းတာပဲဖြစ်ဖြစ်ခက်ခဲတာပဲဖြစ်ဖြစ်သူတိမဟုတ်လို့တရိပ်ရိပ်တထိတ်တဲ့ဖြစ်ပေါ်နေတာနေတဲ့သဘောတွေပဲဖြစ်ဖြစ်ဝင်လေထွက်လေပဲဖြစ်ဖြစ်ငယ်ထက်ကိုတွန်းနေကြည့်တဲ့အခါတဖြည်းဖြည်းတရွတ်ရွတ်ဓမ္မမှပဲဖြစ်ဖြစ်အဲ့ဒီသဘောလေးတွေဟာပရမတ်ရဲ့သဘောပါပဲယောဂီတို့ယောဂပရမတ်ရဲ့သဘောတစ်ခုခုကိုရှာဖွေလို့တွေးရှိလာပြီဆိုရင်အဲ့ဒီအပေါ်မှာဂယုစိတ်ထားမှာဖြစ်ပါတယ်ခယူစိတ်တယ်ဆိုတာဟာဝိရိယပဲဖြစ်ပါလေ။ရှာဖွေလို့တွေးရှိလာတဲ့ဗရမရဲ့အာယုံအပေါ်မှာသတိတည်အစင်ချမ်းရောက်နေဖို့ခယူစိတ်မှုဆိုတဲ့ဝိရိယကလိုပြန်ပါလေ။ဒါကြောင့်ခယူစိတ်နိုင်မှအာယုံရှိရကိုသတိကနေအစင်တစ်ဖြင့်ချာရောက်နေနေမှာဖြစ်ပါတယ်တတိကအစဉ်တစ်ဖြင့်ချာရောက်နေနေလာပြီဆိုရင်အာယုံရဲ့အပေါ်မှာအတိလေးတွေလုံမသွားအောင်ဆိုတာသမာဓိကနေပြီးတော့ထိန်ချုပ်သွားပေးပါလိမ့်မယ်သမာဓိရနေထိမ့်ချုပ်ပြီးပြီဆိုတဲ့အခါအာယုံပေါ်မှာသတိဝိရိယသမာဓိလို့သုံးခုတည်ညီညွတ်မှုရှိမရှိဆိုတာဘယ်လိုနားလည်ရမလဲဆိုအဲ့ဒီရှုပ်ွက်လို့ဆိုရတဲ့အာယုံပေါ်မှာစိတ်တည်နေဝင်နေတဲ့သဘောရှိရင်အာယုံရဲ့အပေါ်သို့ဝိရိယသတိသမာဓိတို့ချရောက်နေပြီဖြစ်ပါလေ။အဲလိုချရောက်နေနေပြီဆိုတဲ့အချိန်ကကြတော့တမန်သင်္ကပ္ပနဲ့သုံးသရပါလိအောင်မယ်။တမန်သင်္ကပ္ပဆိုတာအကဲခတ်တာဆိုလိုပါလေ။အကဲခတ်တာကဘယ်လိုလဲဆိုတဲ့အခါကဲခလိုက်တဲ့အချိန်ကကြတော့အဲ့ဒီမှာရုပ်ရဲ့သဘောဝသဘောလေးတွေကချုပ်ကိုကြည့်ပါချုပ်ကိစ္စကမမြင်အောင်လုံချင်းကိစ္စရှိတဲ့အခုတစ်မျိုးခုနှစ်တစ်မျိုးအမျိုးမျိုးဖောက်ပြန်ပြောင်းလဲခြင်းကိစ္စရှိတယ်ဒီမှာကြည့်ပါဒီမှာကြည့်ပါလို့ရုပ်ခန္ဓာကိုယ်ကနေပြီးတော့မပြောတော်လဲပြောစကားစုစိတ်ထဲမှာထင်းလာပါလိမ့်မယ်အဲ့ဒါဒီပြစ္ဆုတ်ပံမှာဖြစ်ပေါ်နေတဲ့ပရမတ္ထဓမ္မသဘဝပဲဖြစ်ပါလေရုပ်လို့ဆိုရတဲ့ပရမတ္ထဓမ္မသဘဝဟာမမြင်ချင်းဆိုတဲ့သဘောကိုပေါ်ပြပါလိမ့်မယ်အဲဒါလိုမမြင်ချင်းဆိုတဲ့သဘောဟာအခုတစ်မျိုးခုနတစ်မျိုးခုနတစ်မျိုးအမျိုးမျိုးအမည်မည်ပေါ်ပြနေမှာဖြစ်တယ်ငယ်ထိတ်မှာတွန်းတင်နေကြတဲ့ပုဂ္ဂိုလ်တွေလည်းပဲငယ်ထိတ်မှာရှင်းခနဲ့တင်းခနဲ့တတိနဲ့တင်းနေတာမဟုတ်ဘဲနဲ့တင်းနေတဲ့နေရာလေးတွေကိုသေချာလေးဆုစိတ်ပြီးကြည့်လိုက်ပါသေချာလေးဆုစိတ်ပြီးကြည့်လိုက်တဲ့အချိန်ကကြတော့ တင်းရကနေဖြင်းဖြင်းဖြင်းလို့ဖြစ်လာပါလိမ့်မယ်တင်းရကနေတဖြင်းဖြင်းတဖြင်းဖြင်းတရရဓမ္မမငယ်ထိတ်ခန္ဓာကိုတစ်ခုလုံးဝနေပြီးတော့ဒီလိုဖြစ်လာပါလိမ့်မယ်အဲ့ဒါလို့ဖြစ်လာတဲ့အချိန်ကကြတော့နေနေချင်းတတိကြီးစွာထားပြီးတော့ငယ်ထိတ်ကနေနေနေချင်းရွှေချက်ကြီးအမှဖြစ်ကေမိမိရဲ့တတိဝိရိယသမာဓိတွေကိုပြည့်စုံလုံလောက်မှုမရှိသေးဘူးဆိုရင်လည်းပဲပြောက်ပြတ်ဆန်းတတ်ပါလေတတိဝိရိယသမာဓိတွေကိုအပြည့်အဝရှိပြီဆိုတဲ့အချိန်ကကြတော့ငယ်ထိတ်တနေရာလေးရနေပြီးတော့နည်းနည်းချင်းရွှေ့ချရွှေ့ချရွှေ့ချပြီးကြည့်လိုက်တဲ့အခါမှာရွှေ့ချပြီးတဲ့နေရာတိုင်းမှာတဖြည်းဖြည်းတရွရွဓမ္မမွားနဲ့တွေ့နေတတ်ပါလေအဲဒီကနေငယ်ထိတ်ကနေပြီးတော့မှနှစ်ဘူးမျက်နာပင်ပါပြင်ပါပြင်လို့ဆိုရတာတင့်ညက်လည်းဖြစ်ပါဟောလွယ်ကူဖို့သတ်မှတ်ထားတာဖြစ်ပါလေပါပြင်အောက်မှာရှိတဲ့တဖြင်းဖြင်းတရွားရွားတမွားမွားလေးတွေနည်းနည်းချင်းနည်းနည်းချင်းနည်းနည်းချင်းရွှေ့ချရွှေ့ချရွှေ့ချကြည့်ရမှာဖြစ်ပါရွှေ့ချလို့ကမာတိခွန်အားတွေလုံလောက်လာပြီဆိုရင်ခန္ဓာကိုယ်တစ်ခုလုံးသည်ရှင်တိတိမောမောလေးတွေပလတ်စီလေးတွေကိုမြင်တွေ့ရမှာဖြစ်ပါလေအဲဒီအချိန်မှကောင်းဆိုပြီးကြည့်လိုက်တော့လည်းပဲကောင်းဆိုတာမတွေ့ရတော့ပါဘူးတရရဓမ္မမတလုံးလုံးတစီစီပဲတွေ့ရပါတော့တယ်လည်းဆိုပြီးတော့ကြည့်လိုက်နန်းတော်လေးပဲအစိမ့်ခဲကောင်းထဲသရပညာသံတန်လေးနမိတ်လေးပုံခံနေမထင်တော့ပဲနဲ့တရွာရွာဓမ္မမတသိမ့်သိမ့်တဖြင်းဖြင်းဒါလေးပဲထင်နေတတ်ပါလေ။ရင်းရယ်ဆိုပြီးတော့ကြည့်လိုက်နန်းတော်လေးထုံနေဒူးစားပဲရင်းလို့မတွေ့လက်ရဲလို့ကြည့်နန်းတော်လေးကြည့်လက်လို့မတွေ့ခါရီခုံနေကြည့်နန်းတော်လေးခါရီခုံနေမတွေ့တော့ပါတကောင်လုံးမှာကလတ်စီပေါင်းများစွာအသေးအဖွဲလေးတွေကိုတည်တည်မမွားလေးတွေပေါင်းစီနေတဲ့အရာလေးသာမြင်တွေ့ရပါတော့ခဲ့အဲ့ဒီအချိန်မှာမိမိရဲ့သဘဝအတိတွေကနေပြီးတော့သမ္မာသင်္ကပ္ပနဲ့သုံးသပ်ပြီးတော့ကြည့်လိုက်ပါတခါပြီးကြည့်လိုက်တဲ့တေသိမောမောမောမောမောမောလေးတွေဖြစ်နေတဲ့ရုပ်မောကလစီလေးတွေကိုတေချာဆူဆိုင်ပြီးကြည့်တဲ့အခါဘာနဲ့တူသလဲဆိုတဲ့အခါတီဗီအစီအစဉ်ပြီးဆုံးသွားတဲ့အချိန်မှာပြုတ်လေးတွေထနေသလိုပါပဲတီဗီဖန်သားပြင်ပေါ်မှာပြုတ်လေးတွေထနေသလိုခန္ဓာကိုယ်မှာလည်းပဲကလစီလေးတွေဟာတေသိမောမောလေးတွေပေါင်းစုထားလာလေးတွေကိုတွေးလို့အခါပြီးကြည့်လိုက်တဲ့အခါလောက်စီလောက်စီလောက်စီနဲ့တွေးရအလန့်စီတစ်ခုတစ်ခုအခုတိတ်အခုတိတ်မှသူ့သဘောနဲ့သူပဲသူ့တက်နဲ့သူအလုံးလုံးနေချတာကိုသမ္မာဒိဋ္ဌိညာတိနဲ့မင်းချင်းဆိုတဲ့သဘောတရားတွေကိုရှင်းရှင်းလင်းလင်းသိမြင်လာနိုင်ပါလေအဲ့လိုမမြင်ချင်းဆိုတဲ့သဘောသဘောဝလေးတွေကိုယုံမုံကလမုံလေးတစ်ခုကိုပဲကိုပဲជីជីညာပဲជីជីခလစီလေးတီတီလေးတွေဟာသူဆွမ်းရင်နဲ့သူလောက်ရှားနေတယ်လို့မြင်တွေ့ရပါတယ်အစဥ်စွာလောက်ရှားနေတယ်လို့မြင်တွေ့ရပေမဲ့လို့စိစိဆတ်ဆတ်ကြည့်တဲ့အချိန်ကကြတော့အဟောင်းပြဲအသေးဖြည့်အဟံပြေသတိဖြစ်အဟံပြေအသိဖြစ်နေပြသွားလိုက်စာထုတ်လိုက်ပြသွားလိုက်စာထုတ်လိုက်ပြသွားလိုက်စာထုတ်လိုက်အဲ့ဒီအချိန်မှာမနတိကရာလို့ဆိုရတဲ့ယောနိသောမနတိကရာလေးဟာအဲ့ဒီအပေါ်မှာအမြဲတမ်းစိတ်ကိုလဲထားပေးရမှာဖြစ်တယ် လဲထားလိုက်တဲ့အချိန်ကကြတော့သမ္မာသင်္ကပ္ပကသုံးသအကဲခပြီးတော့သမ္မာဒိဋ္ဌိကဩခန္ဓာတစ်ခုလုံးပြီးမငဲပါလားလို့ဆုံးဖြတ်ချက်ကြီးကြာသွားပါလိမ့်မယ်စင်စီကအမှားအဖြစ်အရင်အချိန်တုန်းကတို့မြင်တွေ့သိနေရတဲ့ခန္ဓာဤကပေါင်းထဲအစဉ်ထဲသရကြီးလို့ထင်ရပေမဲ့လို့ယခုတော့ကြတော့အဲ့ဒီမှာတေးသေးမွားမွားဖွဲဖွဲပုံပုံလေးတွေပေါင်းစည်းထားတဲ့အရာပါလားတေးသေးမွားမွားပုံပုံမွားမွားလေးတွေဟာလည်းပဲသူ့ရဲ့တဘဝအတိတ်လုံရှားပြီးကြောင်းလဲနေတဲ့အခြေအနေလေးတွေကိုတော်တော်များများမြင်လာပြီဆိုတဲ့အချိန်ကကြတော့ခန္ဓာတစ်ခုလုံးမှာရှာပြီးကြည့်လိုက်ပါအပြာတစ်ထောက်စာလေးမြမြဲတဲ့နေရာဆိုတာမရှိပါဘူးတကောင်လုံးမှမမြဲတဲ့ရုပ်သဘောတွေပဲတွေ့ရပါလိမ့်မယ်မမြဲတဲ့ရုပ်သဘောလေးတွေအဲ့ဒါလို့တကောင်လုံးတွေ့တည်လာတဲ့အချိန်မှာစိတ်ထဲမှာဆုံးဖြတ်ချက်ကျသွားတာကမြဲတဲ့တရားစီဘာတစ်ခုမှမရှိပါလားယုံမှန်တဲ့အရာအလုံးဟာမမြဲတဲ့သဘောပါလားလို့တလူဆုံးဖြတ်ချက်ကြသွားပါလိမ့်မယ်ဆုံးဖြတ်ချက်ကြသွားပြီနဲ့တပြင်းနဲ့ထဲအသည့်အမြင်ကြီးလည်းပဲကြောင်းလဲသွားပါလိမ့်မယ်ဩခန္ဓာကိုယ်ပေါ်မှာဖြစ်လိုက်ပြက်လိုက်ဒါမရှိပါလားလို့ဆုံးဖြတ်ချက်ကြသွားပါလိမ့်မယ်ခန္ဓာတစ်ခုလုံးမှာသာမန်အနေအားဖြင့်ကြည်ပြီးပြောနေကြတာကအခွန်ရဲ့ခါရဲ့ခြေရဲ့လက်ရဲ့စရှိသည့်အဖြစ်ပြောဆိုနေကြပေမဲ့စင်စစ်ဧကအမှားအဖြစ်အချင်းချုံပြီးတော့မြင်တဲ့အတိုင်းပြောရမယ်ဆိုရင်ဖြစ်ခြင်းနဲ့ပြည့်ခြင်းတစ်ခုပဲရှိပါတော့လားလို့တလူဆုံးဖြတ်ချက်ကြသွားပါလိမ့်မယ်ဖြစ်ခြင်းဆိုတာဥတ္တရာရဲ့သဘောပဲဖြစ်ပါလေဖြစ်ခြင်းဆိုတာဝရရဲ့သဘောပဲဖြစ်ပါလေဥတ္တရာနဲ့ဝရဆိုတာဖြစ်ခြင်းကိုဖြစ်ခြင်းပြခြင်းကိုသိတာပဲဖြစ်ပါတိခမတိညာတိဘာညာဖြစ်သွားသလဲဆိုဝိပသနာညာဖြစ်သွားပါလေဝိပဿနာဉာဏ်မှာသမသနာဥတ္တရာဘယပင်ကဘယခတိနဝနိဗ္ဗာန်နာပုစိတုကမြဒါပဋိသင်္ခာသင်္ခါရုပ္ပခအနုလောမဉာဏ်လို့ဆိုရတယ်ဉာဏ်စဉ်7ပါးရှိတဲ့အချက်မှာဒုတိယဉာဏ်အနေအဖြင့်ဥတ္တရာဘယဉာဏ်ရရှိသွားခြင်းပဲဖြစ်ပါတယ်တဟာဝိပဿနာဉာဏ်စစ်စစ်ဖြစ်ပါပါသည်အဲ့ဒါကိုပဲသာလို့ယထာဘုဒ္ဓဉာဏ်လို့ခေါ်ပါတယ်ယထာဘုဒ္ဓဉာဏ်ဆိုတာဟုတ်တိမ်မာယာကိုသိတဲ့ဉာဏ်ပဲဖြစ်ပါဟုတ်တိမ်မာယာဆိုတာဘာလဲရုပ်ပရမရဲ့တသဘဝရဲ့သဘောကိုဆိုခြင်းဖြစ်တဲ့အဲ့ဒါဟုတ်တိမ်မာယာအဲ့တော့ယုတ်ပရမတ္တသဘဝရဲ့သဘောလေးတွေကမမြဲခြင်းလို့ဆိုရတဲ့အနိစ္စတည်နေတဲ့ဉာဏ်ဖက်ကနေပြီးတော့အနိစ္စရှိလို့အနိစ္စပဲတည်တာဖြစ်လို့ဒါဒီအနိစ္စပေါ်လာပြီးကြောက်သွားတာဒီပေါ်လာပြီးကြောက်သွားတာဒီကြတော့အဲ့ဒါကဘာလဲဆိုရင်လက္ခဏာပဲဖြစ်ပါတယ်ဒါဆိုရင်အနိစ္စနဲ့လက္ခဏာအဲ့ဒီအနိစ္စနဲ့လက္ခဏာဆိုတဲ့ရုပ်ရဲ့သဘောကိုသိသိနေတဲ့ဉာဏ်ကအနိစ္စလက္ခဏာဉာဏ်ပဲဖြစ်ပါလေ။အဲ့ဒီအနိစ္စလက္ခဏာဉာဏ်ကိုဟောဖြစ်ခြင်းနဲ့ပြချင်းဆိုတဲ့သဘောတရားနှစ်ခုသည်မမြဲတဲ့အတွက်အနိစ္စရဲ့သဘောသို့သောဖြစ်ခြင်းနဲ့ပြချင်းဝယ်ရှုသိနေရမှာဖြစ်ပါလေ။အဲ့ဒီဖြစ်ခြင်းဖြစ်ခြင်းကိုရှုသိနေတာနဲ့အနိစ္စကိုရှုပြီးသားဖြစ်သွားပါလေအနိစ္စနဲ့ဖြစ်ခြင်းဖြစ်ခြင်းဆိုတဲ့သဘောဟာ စကလုံးအခေါ်သာကွဲပါလေသဘောချင်းအတူတူပါပဲဒါကြောင့်ဖြစ်ပြလို့ဒီလိုအစဉ်အဖြစ်နှလုံးသွင်းနေရမှာဖြစ်တယ်အဲ့ဒါလို့ထပ်ခါနှလုံးသွင်းဘာဖြစ်တယ်လဲဆိုရင်အနုပသနာဖြစ်ပါလေဒါဆိုရင်အနေစာကမမြဲခြင်းလက္ခဏာကအမတ်အသားအနေစာမမြဲခြင်းနဲ့အမတ်အသားကိုအနေစာလက္ခဏာမမြဲခြင်းအမတ်အသားပေါ်လာလိမ့်ပြောင်းသွားလိမ့်ပေါ်လာလိမ့်ပြောင်းသွားလိမ့်ဖြစ်သွားလိမ့်ပြတ်သွားလိမ့်ဆိုတာကအနေစာသဘောပါပဲအဲ့ဒါကိုထပ်ခါရှုကြည့်နေတာကအနုပသနာပဲဖြစ်ပါတယ်အနေဆက်နဲ့အနုပသနာနဲ့ပေါင်းပြီးတော့အဲ့ဒါကိုသိနေတဲ့ဉာဏ်ကအနေဆာနုပသနာဉာဏ်ပဲဖြစ်ပါတယ်အဲ့ဒါကိုဟူတရားဘယဉာဏ်ဒီလိုလဲခေါ်ပါအဲ့ဒီအချိန်မှာအဲ့ဒီအခုပြောခဲ့တဲ့ယုံမောင်းကလပုံးပေပေမောင်းမောင်းဖွဲ့ဖွဲ့နှုတ်နှုတ်လေးတွေဟာတပြည်းပြည်းချင်းသမာဓိဆွမ်းအားချသွားရင်ပြန်လဲပြီးတော့ရော့ချပြီးတော့ပျောက်ဖန်းတတ်ပါလေ။တုံတော်လည်းပဲအဲ့ဒီအချိန်မှာထင်ထင်ရှားရှားဒီကြံခဲ့တာကတော့ရင်ထဲမှာရိမ့်ရိမ့်ရိမ့်လို့ဒီလိုကြံခဲ့ပါ။ဒီနေ့မှာတရိပ်ရိမ့်နဲ့အဲ့ဒါလို့ကလပ်မောင်လေးတွေမောင်မောင်မွားမွားသေးသေးပွဲပွဲလေးတွေအားလုံးမြင်မိပြီဆိုတဲ့အခါချက်မှတရရဲ့နဲ့ဖြစ်ပေါ်လာတဲ့အရာလေးတွေဟာခိုင်မြဲမှုရှိပါတယ်တော်တော်တန်တန်နဲ့မပြောက်ပြက်နိုင်ပါဘူးအဲ့ဒီသဘောတွေဟာအဲ့ဒါကြောင့်မလို့အဲ့ဒီမှာတရရဲ့တသိမ့်သိမ့်တငိမ့်နေတဲ့ရိုက်လို့ဖြစ်နေတာလေးတွေခြံခက်ပါအဲ့ဒါကိုပဲဖြစ်ပြလို့အချဲကြကြလေးရှုနေနေလို့ရပါတယ်အဲ့လိုရှုရင်းကနေတစ်ခါပြန်ကြတော့ရှုအားပါလာတဲ့အချိန်ကကြတော့အဖြစ်ကိုမတွေ့တော့ဘဲနဲ့တဖြတ်ဖြတ်တလတ်လတ်တစ်ခါတရံကြတော့အထက်နဲ့အောက်ဖြတ်လို့ဒီလိုဖြစ်နေတတ်ပါတယ်တခါပြန်ကြတော့လည်းပဲပေးဆောင်ပေးတိတ်အနေအချင်းဖြတ်ဖြစ်နေတတ်ပါတယ်တခါပြန်ကြတော့လည်းခန္ဓာတစ်ခုလုံးမှာမုံမုံမွားမွားလေးတွေမှအစဖြတ်လို့ဖြစ်နေတတ်ပါတယ်အရင်ကြီးမြန်တဲ့အချိန်ကကြတော့ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းလိုက်ပြီးတော့မမှနိုင်တော့ပါဘူးလိုက်မမှနေတဲ့အချိန်ကကြတော့အဲ့ဒါကိုဝယ်ဆောင်ပြီးတော့ဖြစ်ချင်းပြက်ချင်းလို့အသိနှလုံးသွင်းပြီးတော့ရှုပွားနေရမှာဖြစ်ပါတယ်အဲ့ဒါလို့အသိနှလုံးသွင်းပြီးတော့ရှုပွားနေတဲ့တစ်ဖြက်ဖြက်တစ်လက်လက်နဲ့အပြစ်သဘောလေးတွေကိုပဲအတိတ်ကဥတီပြီးနင်းသွားပါတယ်အဲ့ဒါကတော့ဥတ္တရဘုရားဉာဏ်ကိုကျော်လွန်ပြီးတော့မှပင်ကဉာဏ်လို့ခေါ်ပါတယ်ဝိပဿနာဉာဏ်စဉ်မှာပင်ကဉာဏ်လို့ခေါ်ပါတယ်တစ်ဖြက်ဖြက်တစ်လက်လက်လင်းလင်းမြန်မြန်ကြီးပြောင်းလဲနေတဲ့အချိန်ကကြတော့မိမိရဲ့ခန္ဓာကိုယ်ဒီစဉ်စစ်ဤကအမှားအချက်နှစ်သက်စရာမဟုတ်ပါပဲလားပြာအန္တရာယ်ဒီကိုဝင်ရံပြီးတော့ခံရတဲ့ခန္ဓာကြီးပါလားအဲ့လိုသိလာတဲ့အချိန်ကကျတော့မိမိဘဝခန္ဓာကြောက်ချင်းဆိုတဲ့ဉာဏ်ဝင်လာပါဥတ္တရဘယဉာဏ်ရဲ့ပင်ကဘယနောအာဒီနဝဘယဉာဏ်ကြောက်ချင်းလို့ဖြစ်ပေါ်လာပန်းကြောက်တယ်ဆိုရင်တန္တရာအပြစ်ပေးဖို့လည်းပဲအကြီးအကျယ်ကြောက်လာတတ်သလိုမိမိရဲ့ဘဝခန္ဓာလည်းနောက်ထပ်တစ်ဖန်ပြန်ရမယ့်အနေထားတွေကိုကြောက်တတ်ပါတယ်ဒါကြောင့်ပယ လို့ဖြောက်ချင်းလန့်ချင်းဖြစ်လာပြီဆိုတဲ့အခါကျတော့ဒီဖြစ်ချင်းပြက်ချင်းသဘောတွေရဲ့ဖြစ်ချင်းပြက်ချင်းသဘောတွေရဲ့အပြီးတွေကြည့်မြင်ပါတော့တယ်ဘဝခန္ဓာဆိုတာအကောင်းနဲ့အကွက်တစ်ဆဲမှမရှိပါလားတစ်ချင်းတစ်ချင်းတုန်းကတို့ထင်ခဲ့တဲ့အထင်အမြင်လေးတွေဟာအခုကြတော့ထင်တဲ့အတိုင်းပါတကူမှမဖြစ်ပါလားဘဝခန္ဓာကြီးရဲ့အပြစ်တုံးအပြစ်ခဲကြီးပါလားလို့ဒီလိုသိမြင်လာနိုင်ပါတယ်အဲ့လိုသိမြင်သိမြင်ကနေကြီးဝေးလာပါတယ်လောကကြီးကိုအကြီးကျယ်ကြီးဝေးဝိပဿနာဉာဏ်နဲ့ရှုသိနေတဲ့တရေရေတစ်ဖြက်ဖြက်တလတ်လတ်ဆိုတာတွေဟာလည်းပဲတခູ່မှခိုင်နေတာမရှိပါမခိုင်နေတဲ့အထက်မှာတခါပြန်ရင်ထဲမှာဆူတာတို့အောင်းတာတို့ပူတာတို့အလုံးခန္ဓာတို့စိတ်ခဏမြက်ခဏထိုးခါတာလေးတွေရှိတတ်ပါလေဖြစ်ဖြစ်ကအရင်တို့လိုသာမန်ဖြစ်ဖြစ်တော့တာမဟုတ်ပဲနဲ့ရင်ထဲကိုမြက်ခဏမြက်ခဏညကနေဖြစ်ဖြစ်ဖြစ်ဖြစ်လာတတ်ပါလေအဲ့လိုရင်ထဲမှာမြက်ခနေမြက်ခနေမြက်ခနေဖြစ်လာတယ်အဲ့ဒီအချိန်ကကြတော့အနေစာဖြစ်ဖြစ်လို့မရှုတော့ပဲနဲ့ထုံဖြစ်ဖြစ်ချင်းရဲ့သဘောသဘဝလေးဟာမြက်ခနေဆိုတော့မသက်သာတဲ့သဘောခန္ဓာခံမသက်သာတဲ့သဘောလေးတွေဟာအဲ့ဒါပါလေဆိုဒုက္ခပဲဖြစ်ပါလေမျက်ခနဲဆိုပျောက်သွားလိုက်မျက်ခနဲဆိုပျောက်သွားလိုက်ပျောက်ပျောက်သွားတာလေးတွေကလက္ခဏာမျက်ခနဲမျက်ခနဲဖြစ်ဖြစ်နေတာကအနေအဲ့ဒါကပါလေဆိုဒုက္ခမျက်ခနဲပြီးပျောက်ပျောက်သွားတာကလက္ခဏာဒုက္ခနဲ့လက္ခဏာနဲ့ပေါင်းလိုက်တဲ့အချိန်ကကြတော့ဒုက္ခလက္ခဏာပဲဖြစ်ပါလေဒီတဲမှာလေယောဂီအဟောင်းတွေအများကြီးပါပါတယ်ဖြစ်ဖြစ်မြင်တဲ့ပုဂ္ဂိုလ်တွေမိမိတို့အနေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ရဲ့လို့ရှုသိလာခဲ့တဲ့အချိန်တွေလည်းများခဲ့ပြီးပြီဖြစ်တော့ဒီထဲမှာတစ်ခါတည်းအမျက်ခနဲ့အောင့်ခနဲ့ဖြစ်လာတတ်ပါအဲ့ဒါခန္ဓာအကျိုးဒုက္ခမဟုတ်ပါဘူးဒုက္ခပါပဲခမားဒီမှာကြည်စမ်းပါခမားမယုံဘူးလားမယုံရင်လည်းဒီမှာကြုတ်ထင်ရှားဖော်ပြမယ်ဆိုပြီးတော့မြက်ခနဲမြက်ခနဲမြက်ခနဲစူးခနဲစူးခနဲအဲ့ဒါလို့ဖော်ပြနေတတ်ပါလေအဲ့လိုပေါ်ပြနေတာခန္ဓာကပေါ်ပြနေတာဖြစ်ပါဘယ်လိုပေါ်ပြနေတာလဲဒုက္ခလို့ပေါ်ပြနေခြင်းပဲဖြစ်ပါလေဒုက္ခလို့ခန္ဓာကပေါ်ပြတယ်ဆိုရင်ဉာဏ်မဲ့ကလည်းပဲဒုက္ခလို့သိရမှာဖြစ်ပါလေအဲဆိုရင်အဲ့ဒီအချိန်ကစပြီးတော့နှလုံးသွင်းပြောင်းသွားဖြစ်တယ်အရင်အချိန်ကမိမိတို့အနေနဲ့နှလုံးသွင်းလာခဲ့တာကဖြစ်ဖြစ်ဖြစ်ဖြစ်ဆိုပြီးတော့အနေစာအချက်ကိုနှလုံးသွင်းလာခဲ့ခြင်းပဲဖြစ်ပါဒီအချိန်ကတော့မြက်ခနဲ့မြက်ခနဲ့ဖြစ်လို့ခံရခက်မတက်ပါတဲ့စိတ်ရဲ့သဘောရဲ့သဘောကိုကြည့်ပြီးတော့အဲဒီရုပ်တရားတွေဟာတမြင့်မြင့်နဲ့ဖြစ်နေတယ်ခံရခက်အောင်လုံးဆော်ပေးတတ်တဲ့အတွက်ကြောင့်အဲ့ဒါဒုက္ခလို့ပေါ်ပြနေတာဖြစ်တဲ့အတွက်ဉာဏ်ကလည်းပဲဒုက္ခလို့ပဲသိရမှာဖြစ်ပါသိတဲ့အချိန်မှာတစ်ချိန်တစ်ခါသိအောင်လည်းမပြီးပါဘူးချိန်ညာစွာအလေးအလာလောက်အောင်မှာဖြစ်ပါတယ်ညက်ခနဲ့ညက်ခနဲ့ကဒုက္ခအဲ့ဒီဒုက္ခဒုက္ခဒုက္ခလို့ထပ်ခါထပ်ခါပွားနေတာကအနုပသနာပဲဖြစ်ပါဒုက္ခနဲ့အနုပသနာနဲ့ပေါင်းလိုက်တော့ဒုက္ခအနုပသနာအဲ့ဒါကို ရှင်းရှင်းလင်းလင်းနဲ့သိနေနေတဲ့ဉာဏ်ကတော့ဒုက္ခ ानु ပသနာဉာဏ်ပဲဖြစ်ပါတယ်ဖြစ်ချင်းဖြစ်ချင်းကိုရှင်းရှင်းမြင်ပြီးတော့တရင်ကြီးတစ်ဖြတ်ဖြတ်နဲ့လိလများခဲ့ပြီးတဲ့ပုဂ္ဂိုလ်ဟာအခုပြောခဲ့တဲ့အတိုင်းဒုက္ခဒုက္ခဒုက္ခဒုက္ခလို့ပဲရှုပွားရမှာဖြစ်ပါတယ်ဓမ္မလည်းပဲမိမိတို့ရဲ့ခန္ဓာစီခန္ဓာကိုပြင်းမုံညှိမွေပြီးတော့လောကထဲကနေလွတ်မြောက်ခြင်းနဲ့စိတ်တွေဖြစ်ပေါ်လာမှာဖြစ်ပါတယ်အဲ့ဒီအကြည့်မမြင်နိုင်ကြသေးတဲ့ပုဂ္ဂိုလ်တွေကြတော့လည်းပဲဖြစ်ချင်းဖြစ်ချင်းရဲ့သဘောသဘောလေးတွေကိုဉာဏ်နဲ့ဖြစ်ဖြစ်မမှန်ကန်ကန်လေးနှလုံးသွင်းပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်လို့ရှုဝါအထုတ်နေရမှာဖြစ်ပါတယ်အဲ့ဒါလို့ဖြစ်ဖြစ်ဖြစ်ဖြစ်လို့ရှုဝါအထုတ်နေတဲ့ဆွင့်ရင်မရှိကြသေးတဲ့ပုဂ္ဂိုလ်တွေကြတော့လည်းပဲရင်နှင်းလေးမှဆုစေပြီးတော့ပူရင်ပူတဲ့သဘောပူတဲ့သဘောပူတဲ့သဘောလို့နှလုံးသွင်းရမှာဖြစ်ပါဆူရင်လည်းဆူတဲ့သဘောဆူတဲ့သဘောဆူတဲ့သဘောလို့နှလုံးသွင်းရမှာဖြစ်ပါအဲ့ဒီဖြင့်တရားအလုံးပွားများအထောက်လို့အလေးချင်များတော့လည်းပဲဖြစ်ဖြစ်ကိုရှင်းရှင်းမမြင်ရသေးတဲ့ယောဂီတွေဖို့ဖြတ်လန်းကလိုက်တဲ့အနေနဲ့ငယ်ထိတ်ကိုတွန်းတင်ရမှာဖြစ်တယ်ငယ်ထိတ်ကိုတွန်းတင်ပြီးတော့တလုံးလုံးတင်နေတဲ့သဘောလေးတွေကိုကြည့်တင်းနာလေးတွေကနေပြီးတော့မှဖြင်းချင်းလို့တည်နေလာနေတဲ့အထီကိုလေ့ကျင့်ပွားများမှာဖြစ်ပါတယ်လေ့ကျင့်ပွားများတဲ့အချိန်မှာရလိုတဲ့စိတ်နဲ့မလေ့ကျင့်ပါနဲ့တည်ချင်တဲ့စိတ်နဲ့ပဲလေ့ကျင့်ရမှာဖြစ်ပါတယ်လေ့ကျင့်တဲ့အချိန်မှာမလျှော့မတင်းသဘောလေးတွေကိုထမ်းတက်ဖို့လိုအပ်ပါတယ်တင်းတင်းတဲ့အချိန်မှတင်းပြီးတော့လျှော့တင်းတဲ့အချိန်မှလျှော့ပုံမှန်ထမ်းတင်းတဲ့အချိန်မှပုံမှန်လေးထားပြီးတော့မိမိရဲ့သဒ္ဓါသတိဝိရိယတွေကိုအတက်အကြအနှိမ့်အမြင့်အတူရောလေးတွေကိုလှုပ်ကြည့်တတ်ရမှဖြစ်ပါတယ်ဒါမှလည်းပဲငယ်သိမှတွန်းတင်ခြင်းနဲ့အတိတ်အမြင့်အသေးလေးတွေပေါ်လာမှဖြစ်ပါတယ်ပေါ်ချင်တဲ့စိတ်နဲ့တော့မလောက်ပါနဲ့မိမိတို့အနေနဲ့ပေါ်ချင်လေလေမပေါ်လေလေပဲဖြစ်ပါလေပေါ်နေတာကိုပဲသိအောင်လုပ်ပါပေါ်ချင်တဲ့စိတ်နဲ့လောက်လေလေမပေါ်လေလေပဲဖြစ်ပါလေဒါကြောင့်ဖြစ်ပေါ်နေတဲ့လက်ရှိပြစ္ဆုတ်မှာအာယုံပဲအတိကံပြီးတော့အကဲခံရမှာဖြစ်ပါလေအဲ့ဒီအဲ့ဒါလို့အထင်မရှိပြိနိုင်ကြသေးတဲ့ပုဂ္ဂိုလ်တွေကလည်းပဲဝင်လေသည်ကျက်ထွက်လေသည်ကျက်ဝင်လေသည်ကျက်ထွက်လေသည်ကျက်လို့15မိနစ်နာရီအဝက်တော့လိုက်ရှုပြီးတဲ့နောက်တမာတိရလာပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ပေါ်မှာပေါ်ရာတစ်ခုခုလေးကိုစရတာနဲ့ဆုံးတဲ့အထင်ရှုကြည့်ရမှာဖြစ်ပါတယ်ယောဂီတွေအများကြီးဖြစ်လို့အများကြီးပြောနေရပေမဲ့မိမိနဲ့အချိန်နဲ့အရာတည်းတစ်ခုတည်းလို့နားလည်ပြီးတော့တစ်ခုတည်းသောအရာကိုဆက်ရနေဆုံးအောင်လိုက်တတ်ရင်လည်းပဲရပါတယ်။ဒါလည်းမလိုက်တတ်သေးရင်လည်းပဲဝင်နေသည်ပြည့်ထွက်လေသည်ပြည့်လို့ဒီအတိတ်မဲ့ရှုသည့်ဘဝများမှာဖြစ်ပါတယ်ခုပြောခဲ့တဲ့အလုံးထဲမှာတစ်ခုခုပဲတေချာရွေးတတ်ဖို့လိုအပ်ပါတယ်ယောဂီတွေအများကြီးဖြစ်သလိုဉာဏ်ရဲ့အတုအရင်အမြင့်လို့ညှို့ညှို့ဖြစ်နေတဲ့အတွက်ကြောင့်အလုံးသောယောဂီတွေရဲ့အစဉ်အဆက်ကိုပြောနေရတာဖြစ်တဲ့အတွက်စကလုံးတွေအများကြီးဖြစ်သွားလို့နားမယုံစေချင်ပါဘူးမိမိတို့အနေနဲ့မင်းမရှုသိရမှာတခုလေးပဲလို့နားလည်ပြီးတော့အခုပေါ်ပြခဲ့တဲ့အချက်လေးတွေကို တခုခုရွေးပြီးတော့မှရှုသည်ဖွာများအားထုတ်ကြပါစို့